ကိုဗစ်ကပ်ရောဂါကာလစောင့်ဝင်နေတဲ့အခက်အခဲကြုံနေရတဲ့အခြေခံလူဒန်းစားတွေကိုအစိုးရကထောက်ပံ့ကြေးပေးတဲ့အစီအစဉ်ပေါ်မကျေနပ်မှုတွေကိုတိုင်ကြားစာပေါင်း2000ကျော်ရှိနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ့်သနာထွန်းပါကက်ယောဂကာလမှာအခက်ခဲကြုံနေရတဲ့ပုံမှန်ဝင်ငွေမရှိသူအခြေခံလူဒန်းစားတွေကိုအစိုးရကထောက်ပံ့နေတာအခုဆိုရင်၄ချိန်ရှိလာပေမဲ့မကျေနပ်မှုတွေပေါ်ပေါက်နေစေဖြစ်ပြီးတော့တိုင်ကြားစာတွေကလည်းအခုဆိုရင်2000ကျော်ရှိနေပြီလို့ပြည်ထောင်စုဝန်ကြီးရုံးဝန်ကြီးဦးမင်းသူက Facebook လူမှုကွန်ရက်မှာပြောဆိုလိုက်တာဖြစ်ပါတယ်။တိုင်ကြားစာတွေတဲက38000ကျော်ကိုစီစစ်ပြီးစီးသွားပြီးအများစုဖြစ်တဲ့96ရာခိုင်နှုန်းကျော်ကတော့ရာသင့်လျက်နဲ့မရတာကြောင့်တိုင်ကြားသူတွေဖြစ်ကြောင်းတွေ့ရှိရပြီးတော့ရာသင့်သူတွေကိုမြန်မြန်ဆန်ဆန်ထောက်ပံ့နိုင်ဖို့ဆောင်ရွက်သွားမယ်လို့လည်းရည်သားထားပါတယ်။ကက်ယောဂအဆိုးဆုံးကြုံနေရတာကြောင့်အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွေကထောက်ပံ့ရေးရရှိဖို့လျှောက်ထားသူ3000လောက်ရှိတဲ့လှိုင်သာရအနောက်ပိုင်းမြို့နယ်မှာတော့အုတ်ချုပ်ရေးအာဏာပိုင်တွေအပြင်ရမိရဖတ်တွေစေတနာဝန်ထမ်းတွေနဲ့အကူအညီလိုအပ်နေသူတွေကိုစီးစစ်နေတယ်လို့လှိုင်သာရမြို့နယ်အနောက်ပိုင်းအုတ်ချုပ်ရေးမှူးဦးနေမင်းထွန်းကပြောပါရစေ
။ဟိုပြောမယ်ဆိုရင်တော့ကျွန်တော်မြို့နယ်ဒီမှာအဆောင်တွေကများတယ်ခင်ဗျ။အဆောင်တွေကများတော့အဆောင်မှာတခန်းမှာတကယ်ကြီး3000လောက်စုပြီးတော့ဖားနေကြတယ်ရှိပါတယ်။ကတော့ရာတယောက်ကိုဟိုအဲ့တော့သူသူဆိုကလာလျှောက်တဲ့တွေတွေ့ရပါတယ်ဒါမှမဟုတ်ကျွန်တော်တို့ပြရပါတယ်သူတို့တောင်းတော့ပေါ့ပြီးတော့သူသူဆိုကလာလျှောက်တာတွေရှိတတ်ပါတယ်သူတို့တွေဒီဆက်ရုံထုတ်သွားတွေဖြစ်နေတယ်ဆိုတဲ့အတွက်ကျွန်တော်တို့ပြရတာတွေများပါတယ်ဗျအကုန်လုံးကျွန်တော်တို့မပြေးပါဘူးပေါ့နော်ဘုတော်လည်းပဲအဆောင်မှနေတယ်မိသားစုတစုတွေဖြစ်တယ်တယောက်ကပဲဝင်ဝင်ရှိတယ်သူ့ရဲ့ဝင်ဝင်ကိုကျန်တဲ့3ယောက်လောက်ကနှိခုန်ရတယ်ဆိုရင်တော့ကျွန်တော်တို့ကတော့ဆင်းစစ်ပြီးတော့ချက်ကျင်းလျှောက်ထားလို့ဒီမှာနောက်ပြောနေတယ်ကျွန်တော်ဆောင်ရပါတယ်ဟုတ်ကဲ့ပယ်တာတော့နေပါတယ်ဆိုတော့အချိုးစားပေါ့နော်မသုံးပုံတစ်ပုံစုလို့ရသဘောတော့ပယ်ရတာပေါ့နှစ်ပုံလောက်တော့ဟိုချုပ်ပြတ်ဆောင်ရတာပေါ့ဟုတ်ကဲ့
အခြေခံလူဒန်းစားတွေအများပြားရှိရာဒေါ်ပုံမျိုးနဲ့တင်မောချင်းရက်ွက်မှာလဲထောက်ပံ့ချေးရာသင်းလျင်းနဲ့မရတဲ့သူတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်ဒေါ်ပုံမျိုးနဲ့တင်မောချင်းရက်ွက်ကပရာဟိတလူငယ်အဖွဲ့ရဲ့တွဲဘက်တီထောင်သူကိုတီဟာကတော့ကက်ယောဂကာလမှာစားဝတ်နေရေးအခက်ခဲကြုံနေရပေမဲ့အကူအညီတောင်းဖို့တရင်အချက်လက်မရတာကလည်းလိုအပ်တဲ့သူတွေမရဘဲဖြစ်နေရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ပြောပါရယ
်မရတာကတော့ပါစင်းင်းကတော့အကူတို့တရက်ွက်တဲ့တော့အိမ်ဆောင်သူကွာ6000လောက်ရှိတယ်အဲ့မှာရတာမှာ940ပဲရတယ်3ချိုးတချို့ပဲရတယ်2ချိုးကမရဘူးပေါ့အဲ့2ချိုးမရတဲ့လူတွေကလည်းပထမတော့နည်းနည်းစူညံစူညံတော့ဖြစ်လိုက်သေးတယ်ဒါပေမဲ့နောက်ပိုင်းကျတော့အဲ့လိုတွားလျှောက်ရမယ်လို့ပါလို့ပြီးတော့နောက်တစ်ခါကျတော့အကူတို့မှာရက်ကြီးအုပ်ချုပ်ရင်မှုတွေကအဲ့ဒါကိုရက်ွက်ထဲမှာအနောက်မလုပ်ဘူးမလုပ်ပြီးတော့ရက်ွက်နေပြီးသူကအဲ့လိုလျှောက်ရကောင်းမှမသိကြအောင်ဖြစ်တာတန်ရမယ်ဆိုတဲ့ဟာဟိုအလုံးရှုပ်တယ်ပြီးတော့နောက်တစ်ခါကျတော့လူတို့ကဘာလို့သွားမြင်လဲတော့တိုင်တာသွားတိုင်ရမယ်အလုံးရှုပ်မယ်ဖောင်တင်ရမယ်အချိန်ကုန်မယ်ပြီးရင်ဒီလိုကာလာကြီးမှသွားရမှာကွာဒီမှာယောဂကြီးကြားရတယ်အဲ့တစ်ချက်ကြောင့်မသွားခြင်းနောက်တစ်ခါကျတော့အဲ့ဒါရဲ့အင်းသက်ကတက်ရောက်မှုရှိမရှိဆိုတာမသိဘူးတိုင်တိုင်းရမှာတည်ကြလို့လားဆိုတဲ့ဟာပေါ့တိုင်တိုင်းရမှာတည်ကြမတည်ကြတဲ့အတွက်ကြောင့်မလို့ပြည်သူလူထုကလူထုကအဲ့ဒါကိုစိတ်ဝင်စားပြီးမှမလုပ်တော့တဲ့အခြေအနေမျိုးအခုပတ်ဝန်းကျင်မှာတော့အဲ့လိုလူတွေ
အစိုးရကထောက်ပံ့တဲ့အစီအစဉ်မှာပွင့်လင်းမြင်သာမှုတွေအားနည်းခဲ့တာကြောင့်ဝေဖန်မှုတွေထပ်ပေါ်နေတဲ့အတွက်ကူညီထောက်ပံ့ပေးခဲ့တဲ့အိမ်ထောင်စုတွေကအိမ်ထောင်ဦးစီးအမည်စီရင်တွေနဲ့ထောက်ပံ့တဲ့နှုံထားတွေကိုရက်ွက်ကြေရွာအုပ်ချုပ်ရေးမှုရုံးတွေမှာအများသိအောင်ထုတ်ပြန်ထားဖို့ညွှန်ကြားထားတယ်လို့လည်းပြည်ထောင်စုဝန်ကြီးဦးမင်းသူကပြောပါရယ်။အစိုးရကတော့မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ကြုံခဲ့ရပြီးတဲ့နောက်စားဝတ်နေရေးအခက်အခဲကြုံနေရတဲ့အထက်ကအခြေခံလူဒန်းစားအဖြစ်သတ်မှတ်ထားသူတွေကိုပထမအကြိမ်အဖြစ်ဧပြီလနဲ့ဇွန်လမှာအိမ်ထောင်စုပေါင်း 9.4 တန်အတွက်ကျပ် 82 ဘီလီယံဒုတိယအကြိမ်ဇူလိုင်လနဲ့ဩဂုတ်လမှာအိမ်ထောင်စု 9.4 တန်အတွက်တအိမ်ထောင်ကျပ် 2,000 နှုန်းနဲ့ 118 ဘီလီယံကျော်တတိယအကြိမ်စက်တင်ဘာလအတွက်အိမ်ထောင်စုပေါင်း 9.8 တန်အတွက်113ဘီလီယံကျော်ထောက်ပံ့ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။အခုနောက်ဆုံးသတို့ထအကြိမ်ထောက်ပံ့တဲ့အစီအစဉ်မှာတော့ကက်ယောဂကူးစက်မှုအများဆုံးကြုံနေရတဲ့အတွက်အိမ်ပြင်မထွက်ရအမိန့်ထုတ်ထားတဲ့ဒေသတွေကအခြေခံလူဒန်းစားမိသားစုတစုကို 4,000 နှုန်းနဲ့ကျန်ဒေသတွေမှာတော့တမိသားစုကိုကျပ် 2,000 နှုန်းနဲ့ခံမှန်းချီအိမ်ထောင်စုပေါင်း 6,000 ကျော်အတွက်ကျပ်ငွေဘီလီယံ160ကျော်30ဖို့အရည်ရွယ်ထားတယ်လို့လည်းသတင်းထုတ်ပြန်ထားပါရဲ့ရှင်။ကျွန်မအိမ်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။